Britain နိုင်ငံမှာရုရှားတရှိုးဟောင်းနဲ့သူ့သမီးကိုစစ်တုံးအဆင့်အာယုံကြောထိခိုက်စေတဲ့လက်နက်နဲ့တိုက်ခိုက်မှုမှာရုရှားဟာနောက်ွယ်မှာရှိနေတာတိတ်ကိုသိလာပါတယ်လို့ American ကာကွယ်ရေးဝန်ကြီး Jim Mattis ကပြောကြရင်ရုရှားရဲ့အန္တရာယ်ကြီးတဲ့ဗျံပရာလုပ်ရအတွက်ဝေဖန်ပြတ်တင်လိုက်ပါတယ်။ရုရှားတန်မှုတန်းတွေပြန်ပြီးပို့ခဲ့ရတဲ့ဒီဖြစ်ခဲ့ရတဲ့ဒီဖြစ်ရအတွက်အင်္ဂါနေ့မှာဝန်ကြီး Mattis က Pentagon စစ်ဌာနချုပ်မှာသတင်းတောက်တွေအမိကိုဖြစ်ကြားခဲ့တာပါ။သမရအင်ဂျူကလည်းနိုင်ငံပေါင်း25နိုင်ငံကသူတို့နိုင်ငံတွေထဲမှာတန်တမာလုံနဲ့ဗန်းပြပြီးထောင်ရင်းကြီးလုပ်တဲ့ရုရှားအရာရှိပေါင်း150လောက်ကိုနှင်ထုတ်ခဲ့ကြောင်းအင်္ဂါနေ့မှာပြောကြားခဲ့ပြီးအမေရိကန်အစိုးရလုပ်တယ်လို့နောက်ထပ်လှုပ်ဆောင်မဲ့နိုင်ငံတွေရှိလာမယ်လို့မျှော်လင့်ရကြောင်းလည်းပြောပါတယ်။ရုရှားပေါ်ဖိအားပေးနေတယ်လို့အမေရိကန်မဟာမိတ်တွေမိတ်ဆွေတွေလည်းအတူလက်တွဲဆောင်ရွက်ကြဖို့အားပေးတိုက်တွန်းကြောင်းသမ္မတအင်ယူပြောခွင့်ရဆာရာဆန်ဒါစ်ကပြောပြီးရုရှားရဲ့လုပ်ရက်ကိုဆန့်ကျင်ချဖို့အတွက်နိုင်ငံအများပြားကိုတောင်းဆိုလိုက်ပါတယ်။အင်္ဂါနေ့အစောပိုင်းမှာ NATO စစ်မဟာမိတ်အဖွဲ့ကရုရှားတန်မှုတန်း9ဦးနဲ့တခြား3ဦးကိုဖယ်ရှားလိုက်ကြောင်းကျညာခဲ့ပြည်တဲ့နောက်မှာအခုလိုသမရအင်ဗျူနဲ့ပန်ဒဂန်ဌာနချုပ်တို့ကပြောကြားလိုက်တာဖြစ်ပါတယ်။ NATO အတွင်းမှူးချုပ် Jens Stoltenberg ကတော့ရုရှားရဲ့လုပ်ရက်အတွက်ဒီလိုအကျိုးဆက်တွေခံစားရမယ်ဆိုတာသိစေချင်တာမို့အခုလိုလောက်တာလို့ပြောပါတယ်။